ရှင်ပဲ။ဇူလိုင်လ29ရက်ဂျပန်အခြေစိုက်ဒီပလိုမက်မဂဇင်းမှာမြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးနဲ့ဖရိုရီပြည်ထောင်စုဆိုင်ရာစိန်ခေါ်ချက်ပြဿနာတွေအကြောင်းရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့မှန်မှန်တိုးတက်နေတဲ့စီးပွားရေးဟာ1948ခုနှစ်လွတ်လပ်ရေးရရှိချိန်ကစပြီးတော့တရင်သားလူမျိုးစုပဋိပက္ခအာဏာသုံးစနစ်နဲ့မတိကျွွံ့မျက်နှာလွဲအုပ်ချုပ်ရေးစတာတွေကြောင့်စွန်းအားရှိသလောက်ရှေ့ကိုမပြေးနိုင်ပဲခြေကျုပ်မိသလိုဖြစ်ခဲ့ရပါတယ်တဲ့။နိုင်ငံတော်ကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်နိုင်လာတဲ့အခါမြန်မာနိုင်ငံရဲ့ပြည်ထောင်စုဟာအလွန်တရာနက်နက်ရှန်ရှန်အမြင့်စွဲနေတယ်ဆိုတာတွေ့မြင်လာမှာဖြစ်ပါတယ်တဲ့။ပြည်တွင်းကဒေသအစုံမှာသမိုင်းနဲ့ချီတဲ့အကွဲပြဲတွေကိုရင်ကြားမစိတ်နိုင်ဘဲနဲ့တော့ညီညာကြီးဟာစိတ်ကူးရင်အိမ်မက်အဖြစ်နဲ့သာဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါတယ်လို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားရေးဇလန်းကိုနိုင်ငံဗဟုချက်မှနဲ့အနာဆုံးအဝင်ဝိုင်းနေကြကအင်မတန်ကြီးမားကျယ်ပြန့်နှဆိုင်လာတဲ့ကျော်ကဘာကြီးအဖြစ်တင်စားနိုင်ပါတယ်တဲ့။မြန်မာနိုင်ငံရဲ့ပြည်တွင်းပထဝီအနေထားတောတောင်ရေမြေသဘာဝတွေကလည်းတိုင်းရင်းသားလူမျိုးစုတွေနဲ့ဗမာအများစုနေထိုင်တဲ့ပြည်မဒေသကိုခြားနှက်ထားသလိုဖြစ်နေတာကြောင့်ဗမာနဲ့တိုင်းရင်းသားတွေကြားတူးနဲ့တူးအဆက်အဆံနှဲပါပြီးတော့လောင်ဝေးသလိုဖြစ်နေကြရပါတယ်တဲ့1948ခုနှစ်ဗိုလ်ချုပ်အောင်ဆန်းကပင်လုံညီလာခံမှာရှမ်းကချင်ချင်းတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားဒေသတွေကိုပုံမူကျယ်ပြန့်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့မကြခင်မှာပဲဗိုလ်ချုပ်အောင်ဆန်းလှုပ်ကြံခံခဲ့ရတဲ့အတွက်ပင်လုံစာချုပ်ဟာလည်းသီးအပွင့်ဖြစ်ထွက်မလာခဲ့ရပါဘူးအဲ့ဒီကစလို့နောက်ပိုင်းမှာနိုင်ငံကိုဥဆောင်သူတွေအနေနဲ့နိုင်ငံရေးကိုဗဟုဝါချုပ်ကန့်မှုဖြေလျှော့ရေးရတစ်ဖက်စစ်တပ်နေဆက်ဒေသနဲ့နိုင်ငံတော်တိဆောက်ရေးအတွက်တဘာဝတရားစတာတွေကိုနိုင်ငံတော်ကထိန်းချုပ်ဖို့လိုအပ်မှုဆိုတဲ့အချက်တွေရောတစ်ဖက်အဲ့ဒါလိုဖြစ်နေရမှာနိုင်ငံကိုဥဆောင်တဲ့သူတွေဟာအဲ့ဒီဘယ်နှဖက်ရဲ့ကြားကအင်မတန်နူးညံ့သိမ်မွေ့အကဲဆက်လာတဲ့ဟန့်ချက်ကိုတည်ငြိမ်အောင်မဆောင်ရွက်နိုင်ကြပါဘူးအကျိုးဆက်အနေနဲ့အခွင့်အရေးမညီမျှဘူးလို့ခံစားလာကြတဲ့တိုင်းရင်းသားလူမျိုးစုတွေလက်နဲ့စွဲကင်ကြရာကကဘာမှာအစီအကြဆုံးပြည်တွင်းစင်မီးကြီးမြန်မာနိုင်ငံမှာစတင်တောက်တုံလာခဲ့တော့တာဖြစ်ပါတယ်ပြည်ကနေအော်တိုဘာလကတော့သမရဦးသိန်းစိန်အစိုးရကလက်နက်ကင်အဖွဲ့၈ဖွဲ့နဲ့အပြည့်ရစာချုပ်လက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့အဓိကအဖွဲ့၇ဖွဲ့ကတော့လက်မှတ်မထိုးသေးပါဘူး။လာမယ့်ဩဂုတ်လအတွင်း NLD အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အားလုံးကကိုယ်စားလှယ်တွေပါဝင်ရမယ်။၂၁ရာစုပင်လုံညီလာခံမှာဒေါက်ဆန်းစုကြည်အနေနဲ့သူ့ဖခင်ရဲ့ညီညွတ်စုစည်းတဲ့ပြည်တော်စုနိုင်ငံတော်ဆိုတဲ့ရည်မှန်းချက်ကိုအကောင့်အထည်ဖော်နိုင်လိမ့်မယ်လို့ညွှန်လို့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဘူဦးစည်းစနစ်ကိုလက်ဆုပ်ဖြည့်လိုက်တဲ့အခါမှာခွဲထုတ်ရေးဝါဒအကောက်နာမဲ့အရေးကလည်းရှိနေပါတယ်တဲ့ဥပမာအနေနဲ့တရုတ်ပြည်ကိုကျောတော်နောက်ခံပြုထားတဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဆိုရင်စစ်ရေးအင်အားအင်မတန်မှခိုင်မာအကောက်နေပြီးတော့နိုင်ငံရေးအရာဩဇာကြီးလာတာကခွဲထုတ်ရေးကိုအားပေးသလိုဖြစ်နေပါတယ်တဲ့ပြိုကွင်းမှုကိုရှောင်လွှဲနိုင်ဖို့အတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံရဲ့အစွန်အဖျားဒေသတွေကိုစီးပွားရေးပင်မအရင်းအမြစ်တွေနဲ့ချိတ်ဆက်ပေးပြီးတော့အခုလက်ရှိနိုင်ငံတွင်းကဝင်ရောက်လာနေတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းနေစုံနေပြဒေသတွေအထိမျှဝေပေးသင့်ပါတယ်တဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့စာရင်းစရားတွေအရမြန်မာနိုင်ငံရဲ့လူဦးရေ26ရာခိုင်နှုန်းဝန်းကျင်ဟာအင်မတန်ဆင်းရဲတဲ့အဆင့်မှာရှိနေတယ်လို့ဖော်ပြပါတယ်ဒါပေမဲ့ကြီးလက်ဒေသတွေမှာတော့ဆင်းရဲတဲ့ရာနှုန်းဟာဒေသလူဦးရေရဲ့80ရာနှုန်းလောက်ရှိနေပြီးနေစုံနေပြနေဆက်ဒေသတွေမှာပိုပြီးတော့သိသာတယ်လို့ဆိုပါတယ်ပြည်နယ်တွေအနေနဲ့နိုင်ငံရဲ့သရံစားတာအကျိုးအမြတ်တွေလူမှုဝန်ဆောင်မှုတွေစီးပွားရေးအခွင့်အလမ်းတွေမြေယာအခွင့်အရေးတွေအစရှိတာတွေမခံစားရဘဲနဲ့အခြေခံဥပဒေပါစကားလုံးတွေအသက်မဝင်နိုင်ပါဘူးတဲ့ဒါအပြင်ပြည်နယ်တွေနဲ့နေစုံနေပြဒေသတွေမှာလမ်းမဆက်သွယ်ရေးကောက်မှုကလည်းအင်မတန်မှအရေးကြီးပါတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ပရောရှင်များခင်ဗျာမေလ29ရက်ဂျပန်အခြေစိုက်နေကိုင်းအရှောက်ရီဗျူးသတင်းစာမှာတော့ဗီယက်နမ်နဲ့မြန်မာအပေါ်အမေရိကန်အစိုးရရဲ့ဆက်ဆံရေးကွာဟချက်အကြောင်းဆောင်မတဘုတ်ဖော်ပြခဲ့ပါတယ်အမေရိကန်မြေတော်စုကသူ့ရဲ့ရန်သူဟောင်းဖြစ်တဲ့ဗီယက်နမ်ဘောကာလာချာရှီပိတ်ဆို့အရေးယူထားတဲ့လက်နက်အယောင်းအဝယ်ကိုသမ္မတအိုဘားမားကသူ့ရဲ့ပထမဆုံးဗီယက်နမ်ခရီးစဉ်မှာပြန်ဖွင့်ပေးလိုက်ပါတယ်ဒါဟာအမေရိကန်ရဲ့တင်းသွင်းရေးမူဝါဒမဟုတ်ကြောင်းအိုဘားမားကကာကွယ်ပြောဆိုခဲ့ပေမဲ့တရုတ်ပြည်ကတော့ဒါဟာဗီယက်နမ်ပါဝင်နိုင်ငံအများနဲ့တရုတ်ပြည်ကြားမှာဖြစ်ပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်ခြေပိုင်တဲ့ပြဿနာမှာအမေရိကန်ကကြားဝင်အမြတ်ထုတ်လိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်တကယ်တော့ဗီယက်နမ်ဟာလက်နက်အယောင်းအဝယ်ပြန်ဖွင့်ပေးရလောက်အောင်ဒီမိုကရေစီဆန္ဒနေတဲ့နိုင်ငံမဟုတ်သေးပါဘူးအခုသမ္မတအိုဘားမားရဲ့ခရီးစဉ်မှာအိုဘားမားနဲ့တွေ့ဆုံဖို့စီစဉ်ထားကြတဲ့အရပ်ဘက်အဖွဲ့အစည်းဆိုင်ရာတက်ကြွလှုပ်ရှားသူတွေကအနည်းဆုံးတဦးကိုဗီယက်နမ်အစိုးရကဖမ်းဆီးခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်မ မြန်မာကတော့နှိုင်းရှင်ချက်အရာဗီယက်နမ်နဲ့စာရင်ဒီမိုကရေစီလမ်းကြောင်းပေါ်စတင်အခြေချလျှောက်လှမ်းနေပြီလို့ဆိုနိုင်ပါတယ်တဲ့ပြီးတော့မြန်မာဟာတောင်တရုတ်ပင်လယ်ပြင်ပြဿနာရဲ့ပြင်ပမှာရှိနေတာပါတရုတ်အနေနဲ့ဥပမာဆိုရဟာမြန်မာကိုတင်းသွင်းမှုကြိုးစားနေတယ်လို့မြင်ပါတယ်တရုတ်ဆိုရရဲ့အားပေါ်ဂလိုဘယ်တိုင်းသတင်းစာကဆိုရင်အမေရိကန်ဟာမြန်မာနိုင်ငံတွင်းကတရုတ်ရဲ့တိုင်းကိုဖြိုချနေတယ်လို့ပြောဆိုခဲ့မှုပါတယ်မြန်မာပဲဖြစ်ဖြစ်မြောက်ကိုရီးယားပဲဖြစ်ဖြစ်အမေရိကန်ဩဇာတက်ရောက်မှာဒါမှမဟုတ်အမေရိကန်ကစစ်ရေးအရာပအဝင်ပတ်သက်လာမှာကိုတရုတ်ကမလိုလားပါဘူးအလားတူအမေရိကန်ကလည်းအရှေ့တောင်အာရှဒေသမှာစစ်ရေးအရာအင်အားကြီးနိုင်ငံတကာနိုင်ငံပေါ်ပေါက်လာမှာကိုမလိုလားပဲရှိနေပါတယ်လို့ဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ